ကရားပြည်နယ်ကရင်နီဒေသတွေမှာတလေလုံးစစ်စင်ရေးစတင်လိုက်ကြတဲ့ကနေဒီဇင်မာလ၂၆ရက်နေ့ဒီကနေ့အထိတိုက်ပွဲတွေပြင်းထန်နေခဲ့တဲ့လွိုက်ကော်မြို့မှာတော့စစ်ကောင်စီတပ်နဲ့ကရင်နီပူးပေါင်းတပ်တို့ကြားတိုက်ပွဲတွေကဆက်လက်ဖြစ်ပွားနေစေဖြစ်ပါတယ်။ဒေါ်ဦးခူရက်ကအကျဉ်းတောင်အနီးတဝိုင်းနဲ့နောင်ရရက်ကွက်တွေဘက်မှာဒီကနေ့မနေ့အစောပိုင်းကလေးကနှစ်ဖက်ထိတွေ့မှုဖြစ် ာပေါ့နော်နည်းနည်းတော့နေရာတော့ဆိုတာကိုကအဓိကလေဒိုးခုထောင်တော့တဝိုက်ပေါ့နော်ဒီနောက်ပြီးတော့ဌာနေကျောင်းအဲ့နောင်ရတောပေါ့နော်အဲ့မှာတော့လုံနေတာပေါ့နော်နေဆုံး၃နေရာ၄နေရာတော့လုံနေတာပေါ့နော်ဒီနေရာတော့
ဒီကနေ့နေကင်းမိုင်းအထိတိုက်ပွဲအခြေအနေအသေးစိတ်ကိုတော့မသိရသေးဘူးလို့ဆိုပါတယ်စစ်ကောင်စီဘက်ကလည်းလက်တလောလွိုက်ကော်တိုက်ပွဲအခြေအနေနဲ့ပတ်သက်လို့တစုံတရာသတင်းထုတ်ပြန်တာမရှိသေးပါဘူး။အခုနောက်ပိုင်းမှာတော့စစ်ရဲအခြေအနေအသေးစိတ်ကိုတပ်ပေါင်းစုတွေဘက်ကထုတ်ပြန်လာတာမရှိပါမဲ့ပြီးခဲ့တဲ့နိုဝင်ဘာလကတည်းကစစ်ကောင်စီရဲ့စစ်ဆေးရေးဂိတ်နဲ့တပ်စခန်း9ခုထက်မနည်းကိုလက်နက်ခဲရန်အများပြားနဲ့အတူသိမ်းပိုက်နိုင်ခဲ့ကြောင်း KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူက VOA မြန်မာပိုင်းကိုပြောထားပါတယ်။လက်ရှိမှာတော့လွိုက်ကော်မျိုးရဲ့ရက်ကွက်တော်တော်များများကိုကရင်နီတော်လိုင်းရဲ့အင်အားစုတွေကတိမ့်ပိုက်ထိန်းချုပ်ထားတာဖြစ်ပါတယ်ဒီလိုထိန်းချုပ်ထားတဲ့နေရာတွေမှာမြို့ကန်တချို့ကနေရက်ကိုပြန်လာပြီးတော့လိုအပ်တဲ့ပစ္စည်းတွေလာပြီးတော့ပြန်ယူတာမျိုးတွေရှိခဲ့ပါတယ်ဒါပေမဲ့ဒီလိုမျိုးပြန်ပြီးတော့ဝင်လာတဲ့သူတွေထဲမှာအခုရက်ပိုင်းအတွင်းစစ်ကောင်စီကနေပြစ်ခတ်တဲ့လက်နက်ကြီးကြီးကြောင်ထိခိုက်ဒဏ်ရာရတာမျိုးကြုံလာခဲ့ရတဲ့နောက်မှာတော့သူတို့ကိုအဝင်အထွက်လုပ်ခွင့်မပြုတော့ဘူးလို့ကရင်နီပြည်ဂျားကာလာအုပ်ချုပ်ရေးကောင်စီ IEC ရဲ့အတွေ့အမှုနှစ်ကိုပညာက VOA မြန်မာပိုင်းကိုပြောပါတယ်
သူသူတော်တွေကဂျာမီရောမာနေရက်ွက်ထဲမှာပြန်ဝင်လာပြီးတော့မှပစ္စည်းတွေပြန်ယူကြတာရှိတယ်ပေါ့နော်ဒါပေမဲ့ဒီရက်ပိုင်းကနည်းနည်းလေးပြဿနာတော့ရှိတယ်ဥပမာဖြင့်ဒီစစ်ကောင်စီကနေလက်နက်ကြီးလမ်းပြလို့တချို့ထိခိုက်ဒဏ်ရာရှိတယ်အဲ့တော့ Who's the law ပေါ့နော်အထူးသဖြင့်နည်းနည်းလေးစစ်ဇုံမဖြစ်တဲ့တချို့ရက်ွက်ကကိုကတောင်းခွင့်တော့ခဏလေးပြန်ပိတ်ထားတယ်လို့ကျွန်တော်တို့တည်ထားရတာရှိတော့ပါနော
်။ကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ရဲ့ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆိုးကလက်နက်ကြီးနဲ့လေကြောင်းတိုက်ခိုက်မှုတွေကြားမှာအနေရများလွန်းလာမှုလို့စစ်ဆောင်ပြည်သူတွေအနေနဲ့အခုချိန်မှာတော့နေရက်ကိုမပြောင်းသင့်သေးဘူးလို့တနင်္လာနေ့မှာ VOA ကိုပြောထားပါတယ်
။လက်ကော်မျိုးတဲကတော့ပြန်နေလို့တော့မရသေးပါဘူးခင်ဗျ။ဟိုပစ္စည်းပြန်ယူရဲဆိုတာကလည်းဒါအန်တီများတဲ့အနေအထားမျိုးဖြစ်ပါတယ်။လက်နက်ကြီးတွေလေကြောင်းတိုက်ခတ်မှုတွေကအချိန်ကြီးရှိနိုင်တဲ့အခြေအနေမျိုးဖြစ်တဲ့အတွက်ဒါနေရက်ပြန်ပြီးတော့ပစ္စည်းတွေပါတယ်ဖို့ကတော့ဒါဟိုပြန်တဲ့ဖို့မတင်သေးတဲ့အခြေအနေမျိုးဖြစ်ပါတယ်လို့ပဲပြောချင်ပါတယ်။
တိုက်ပွဲကြောင့်လက်ရှိတနိုင်ငံလုံးအတိုင်းအတာနဲ့နေရက်စွန့်ခွာရသူအရေအတွက်က 1.6 တန်းရှိလာပြီဖြစ်ပြီးအဲ့ဒီအထဲမှာကြားပြည်နယ်အပါဝင်ဒေသ9ခုမှာတိုက်ပွဲကြောင့်နောက်ထပ်နေရက်စွန့်ခွာသူက 6,600 ကျော်တိုးမြင့်လာနေတဲ့အကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးမှူးချုပ် UNOCHA ကဒီဇင်ဘာလ15ရက်နေ့မှာသတင်းထုတ်ပြန်ထားပါတယ်ရှင်